မြန်မာနိုင်ငံမှာရာဂီမုန်တိုင်းနောက်ဆက်တွဲရေကြီးရေလျှံမှုတွေကြောင့်သေဆုံးသူအရေအတွက်က384ဦးထိမြင့်တက်လာပြီးပျောက်ဆုံးသူကလည်း89ဦးရှိကြောင်းအာလာသိန်းစစ်ကောင်စီရဲ့သတင်းထုတ်ပြန်ရေးအဖွဲ့ကစနေနေ့မှာပြောပါတယ်။နေပြည်တော်မှာ164ဦး၊မန္တလေးတိုင်းဒေသကြီးမှာ134ဦး၊ရှမ်းပြည်နယ်မှာ88ဦး၊ကရင်ပြည်နယ်မှာ5ဦး၊ပဲခူးတိုင်းဒေသကြီးမှာ2ဦး၊ AR တိုင်းမှာတော့2ဦးသေဆုံးခဲ့တယ်လို့ဆိုပါတယ်။မြို့နယ်53မြို့နယ်မှာရေကြီးမှုတန်ခံခဲ့ရပြီးနိုင်ငံရဲ့16ရာခိုင်နှုန်းနီးပါးထိခဲ့ခဲ့တယ်ဆိုပါတယ်။ကုညီကယ်ဆယ်ရေးသမားတွေကတော့ဆေးရပြုစုနိုင်မှုအားနည်းတာအပြင်ပျောက်ဆုံးသူတွေအများပြားရှိနေစေဖြစ်လို့သေဆုံးတဲ့အရေအတွက်တိတဲ့ပိုတိုးလာနိုင်တယ်လို့ခန့်မှန်းကြပါတယ်။စစ်ကောင်စီကတော့ရေကြီးမှုကြောင့်လူပေါင်း3000ခွဲနီးပါးထိခဲ့ခဲ့ပြီးစဘာကင်းဧက3000ကျော်ပျက်စီးကတရိတ်ဆန်အကောင့်ရေ3000ခွဲနီးပါးသေဆုံးခဲ့ကြောင်းဖော်ပြပါတယ်။ကုလသမဂ္ဂကတော့မုံတိုင်းကြောင့်မြန်မာနိုင်ငံမှာလူပေါင်း9000နီးပါးထိခဲ့ခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်။အချိန်ထဲမှာပဲဘင်္ဂလားပင်လယ်အော်အလဲပိုင်းမှာလေဖိအားနဲ့ရေဝင်းတရဖြစ်ပေါ်နိုင်လို့လာမယ့်ရက်ပိုင်းတွင်မြန်မာနိုင်ငံနေရအနှံ့အပြားမှာမိုးရွာမဲ့သတိပေးချက်တွေလည်းမိုးစလကထုတ်ပြန်ထားပါတယ်ခင်ဗျာ။